တာဝန်ကနေပယ်ရှားခံရတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုထောင်ဒဏ်နဲ့ချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့လွန်စွာမှစိုးရင်ပကင်းဖြစ်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓနေ့မှာကြေညာချက်တစ်ကောင်ထုတ်ပြန်လိုက်ပါတယ်။စစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့တဲ့ကတည်းကစပြီးတော့တရားမဝင်ဖမ်းဆီးထားတာဖြစ်ကြောင်းနဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုချက်ချင်းလွှတ်ပေးဖို့ထပ်မံတောင်းဆိုကြောင်းအလဲကြလုံကြုံရေးကောင်စီဥက္ကဋ္ဌအဗ္ဒူအဘရီယထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအစဉ်ကူးပြောင်းရေးကိုပြန်လည်ဖော်ဆောင်ဖို့နဲ့ဒီမိုကရေစီအဖွဲ့အစည်းတွေဆက်လက်ရည်ရွယ်ရှင်သန်ခွင့်ပေးဖို့ကိုလည်းလုံကြုံရေးကောင်စီကထပ်မံတောင်းဆိုထားပါတယ်။